20တိုက်ပွဲတွေပြင်းထန်နေတဲ့ယင်းမင်းနိုင်ငံမှာအရသားတွေနဲ့အရသားဆိုင်ရာပြစ်မှတ်တွေကိုအကြောင်းမဲ့တိုက်ခိုက်နေတာတွေကနိုင်ငံကတတ်မှတ်ချက်တွေအရစစ်ရာဇဝတ်မှုမြောက်စေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံကစစ်ပွဲမှာပါဝင်နေသူအလုံးကိုတတိပေးလိုက်ပါတယ်ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့လာတဲ့သတင်းစာကိုပြောပြခြင်းပါတယ်ဗျာယင်းမင်းနိုင်ငံမှာဒီလာတဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေတိုးလာနေတာပါအီရန်ကထောက်ခံမှုပေးထားတဲ့ဟူတီတပ်ပုံတွေကဒုံးကျည်တွေဘုံတင်ဆောင်ထားတဲ့ drone ယာဉ်တွေနဲ့ UAE Arab Sawah များပြည်တော်စုကိုတိုက်ခိုက်ခဲ့ခြင်းကစပြီးတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်ဒီတိုက်ပွဲအတွင်းလူ3ဦးသေဆုံးခဲ့ရပါတယ်အဲ့ဒီတိုက်ခိုက်မှုကိုလက်တော့ပြန်တဲ့အနေနဲ့အစိုးရထောက်ခံမှုပေးထားတဲ့ Saudi ဦးဆောင်တဲ့ညွန်ပေါင်းတပ်ကယင်းမြင်မြို့တော်ဆနာအားကိုပြန်လည်တိုက်ခိုက်ခဲ့ပြီးမိသားစုတစ်ခုထဲမှာတင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်အစုံမတတ်နိုင်သေးတဲ့ခုနှစ်ကြာစစ်ပွဲအတွင်းဒီလိုရန်တမ်းပစ်ခတ်မှုတွေကြောင့်နောက်ထပ်ယင်းမင်းအရသားတည်ဆုံမှုတိုးလာမှာကိုကုလသမဂ္ဂလူ့အခွင့်အရေးယုံကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်နှစ်ဖက်တပ်တွေရဲ့ဒါဇင်နဲ့ချီတဲ့လေကြောင်းတိုက်ခတ်မှုအမြောက်နဲ့ပါပစ်ခတ်မှုတွေကိုကြည့်ရင်အရသားတွေဘေးကင်းလုံခြုံရေးကိုထက်မတွက်ဘူးဆိုတာသိသာလှတယ်လို့ကုလလူ့အခွင့်အရေးယုံရဲ့ပြောခွင့်ရအမျိုးသမီးRavina Shamdasni ကပြောပါတယ
် The fighting has damaged civilian objects and critical infrastructure including telecommunications towers and water reservoirs as well as hospitals in Sanaa
ဒီတိုက်ခိုက်မှုတွေကအရသားပိုင်ဆိုင်မှုတွေကိုပျက်စီးဆုံးရှုံးစေသလိုမရှိမဖြစ်အရေးပါတဲ့ဆက်သွယ်ရေးတာဝါလိုရေတိုးလောင်ကန်လိုစာနာနဲ့ထားအစ်မြို့တွေကဈေးရုံလိုနေရာမျိုးတွေကိုပါပျက်စီးစေခဲ့ပါတယ်ရှေ့တန်းတပ်ဖွဲ့တွေအလင်းအမြန်ရွှေ့ပြောင်းသွားချိန်မှာကြံကဲတဲ့မြင်းမြုပ်မိုင်းတွေကြောင့်အရက်သားတွေအတွက်အန္တရာယ်ရှိနေတာပ
ါ။ဟူတီတပုံတွေနဲ့ဆော်ဒီညုံမောင်းတပ်ဖွဲ့တွေကြားစစ်ပွဲတွေဖြစ်လာခြင်းကစပြီးပျက်စီးရေးကိုသာဦးတည်စေတဲ့အပြန်အလှန်တိုက်ခိုက်မှုတွေကိုရပ်တင့်ပြီးလို့ရှမ်ဒက်စနီကနှစ်ဖက်စလုံးကိုအလေးနဲ့မြစ်တာရက်ခံလိုက်ပါတယ်။လက်တလောတိုက်ပွဲအတွင်းအရက်သား12ဦးသေဆုံးပြီး12ဦးဒဏ်ရာရသွားသလိုအရက်သားနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေအကြီးကျယ်ပျက်စီးခဲ့ရပါတယ်။လူအခွင့်အရေးအဖွဲ့တွေကောက်ခံထားတဲ့အစည်းအဝေးတွေအရဇန်နဝါရီလတည်းဆော်ရီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုပေါင်း900ဝန်းကျင်ရှိပါတယ်။ဆော်ရီအာရီဗီးယားနိုင်ငံဘက်ချိန်ဆပြီးဒရုန်းယာဉ်နဲ့အနည်းဆုံး10ကြိမ်ဒီလာတဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီသဘုံတွေကပြောပါတယ်။ပြီးခဲ့တဲ့လကဆိုရင်အကြိမ်30ကျော်ရှိတာပါ။ဒီသဘုံတွေဟာဈေးချိုတဲ့ဒရုန်းယာဉ်တွေနဲ့ဖောက်ခွေရေးပစ္စည်းတွေတင်ပြီးပြစ်မှတ်ကိုလိုက်တိုက်ခိုက်နေပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းအရသားတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုကိုမထိခိုက်စေဖို့ဘေးကင်းလုံခြုံစေဖို့သတိနဲ့ဆောင်ရွက်ကြဖို့ကုလလူအခွင့်အရေးယုံကတောင်းဆိုနေတာပါမြစ်တာရက်ခန့်နေတဲ့ဆိုပေမဲ့နိုင်ငံတကာဥပဒေတွေအရဒါဟာမဖြစ်မနေလိုက်နာရမယ့်အချက်ဖြစ်တယ်လို့ရှမ်ဒက်စနီကပြောပါတယ
် In particular parties to the conflict must take all feasible measures to verify that the targets are indeed military
ဒီပဒီပခန့်နဲ့သက်ဆိုင်နေတဲ့ဖွဲ့စည်းအလုံးတွဲဆောင်ဆွေးနွေးဖို့လိုပါတယ်စီးရဲဆိုင်ရာပြစ်မှတ်တွေကိုသာရွေးချယ်တိုက်ခိုက်မယ်ဆိုတဲ့အပြန်အလှန်သဘောတူညီမှုမျိုးထားရှိဖို့လိုပါတယ်စီးရဲနဲ့မဆိုင်တဲ့နေရာမျိုးကိုလက်ရှောင်ရပါလိမ့်မယ်တိုက်ခိုက်မှုတွေမှာလည်းအင်အားအလွန်အကျွံမတုံ့မိဖို့လိုပါတယ်နိုင်ငံတကာရဲ့သတ်မှတ်ချက်စည်းမျဉ်းတွေကိုမလိုက်နာဘဲပြက်ကွက်မယ်ဆိုရင်ဒါဟာစစ်ရာဇဝတ်မှုမြောက်ပါတယ
်2015မတ်လကစခဲ့တဲ့ယင်းမင်းပြည်တွင်းစစ်အတွင်းလူအသက်ပေါင်း 38,000 လောက်တေဆုံးခဲ့ရပြီးသူတို့တဲက60ရာခိုင်နှုန်းဟာစစ်လက်နဲ့ထိမှန်တည်ဆုံးရတာမျိုးမဟုတ်ပဲစစ်ပီးတန်ရဲ့နောက်ဆက်တွဲတောက်ရည်ပြက်လက်မှုကူးစက်ယောဂါနဲ့ငမ်းမုံမှုတွေကြောင့်တည်ဆုံးရတာမျိုးဖြစ်ပါတယ်ယင်းမင်းဟာကမ္ဘာအဆိုပါဆုံးစာနာမှုအကြက်တဲကိုဆက်ရင်ဆိုင်နေရပြီးလူဦးရေတန်30ကျော်မှတန်20ကျော်ကအရေးပေါ်အကူအညီလိုအပ်နေပါတယ်ခင်ဗျာ